ရခိုင်ပြည်နယ်မောင်နှောမြို့နယ်အတွင်းဒေသခံရခိုင်လူမျိုးနှစ်ဦးတေဆုံးမှုဖြစ်ပြီးတဲ့နောက်မှာနှစ်ဖက်အတိုင်းဝိုင်းဒေသခံတွေအကြားလုံခြုံရေးစိုးရိမ်မှုတွေဖြစ်နေသလိုနယ်မြေလုံခြုံရေးနဲ့တရားဥပဒေစိုးမိုးမှုရှိဖို့အရေးတကြီးလိုအပ်လာတဲ့အနေအထားဖြစ်လာနေတယ်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်တွေနဲ့ဒေသခံတွေကပြောပါတယ်စစ်တပ်ရဲ့ရဲလုံခြုံရေးဘက်ကလည်းမောင်နှောဒေသတွေလုံခြုံရေးအင်အားပုံမတိုးမြင့်ထားသလိုမွတ်စလင်မျိုးရည်တွေဝင်ပြီးစစ်ဆေးမှုတွေရှိနေတယ်လို့မောင်နှောဒေသခံမွတ်စလင်တဦးကပြောပါတယ်အသေးစိတ်ကိုမတ်စုမုံကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောမြို့နယ်တဲ့ဒီရက်ပိုင်းတွေအတွင်းမှာတော့ဒေသခံရခိုင်လူမျိုးနှစ်ဦးသေဆုံးမှုရှိခဲ့တဲ့အတွက်စစ်တပ်ရဲလုံခြုံရေးတပ်တွေနဲ့နေကြားဆောင်တပ်တွေပူးပေါင်းပြီးနယ်မြေရှင်းလင်းရေးတွေဆောင်ရွက်နေပါတယ်ဒီကနေ့မှာတော့မောင်နှောမြောက်ပိုင်းကမွတ်စလင်ကျေးရွာတွေထဲဝင်ပြီးစုံစမ်းစစ်ဆေးမေးမြန်းနေတဲ့အခြေအနေကိုမောင်နှောဒေသခံမြို့တစည်းကျေးရွာသားမွတ်စလင်တဦးဖြစ်တဲ့ဦးလာထွန်းကအခုလိုပြောပြပါတယ
်ဒီနေ့ကသူတို့ကနေမြေရှင်းလင်းရေးလုပ်တယ်ဆိုပြီးတော့သူတို့ကရေတွင်းပင်ရွာကိုလာပြီးတော့စစ်တယ်သူတို့ကစစ်တကကြတော့သူတို့ကအင်အားကြတော့တရားလောက်လာတယ်လို့ပြောတယ်စစ်တဲ့နေရာဆောင်ပေါင်းပြီးတော့ဒီနေ့စစ်တဲ့ရေတွင်းပင်ဆိုတဲ့ရွာနဲ့ဟိုဒီနေ့ကအလောင်းရတဲ့ရွာနဲ့ကနမန်ရှိမှန်လို့ဝေးတယ်မှာအဲ့မှာအလောင်းရတဲ့နေရာမှာအရင်ကတည်းကကျွန်တော်လူတွေရှိတယ်ရှိခဲ့တယ်အကူကအဲ့ဒီရွာမှာကျွန်တော်လူတွေကတယောက်မှမရှိဘူးပြီးတော့ဒီမှာကခါရှူးထူထားတဲ့အချိန်မှာကျွန်တော်လူတွေကနေဝင်တာနဲ့ဘယ်သူမှရွာအပြင်ကိုတော့မပြောနဲ့အင်အားပြင်ကိုတော့မထွက်ဘူးနောက်တစ်ချက်ကဟိုတင်ရအလောင်းရတဲ့နေရာနားမှာလည်းကျွန်တော်စစ်တပ်စခန်းတွေရှိတယ်ဆိုတော့ကျွန်တော်လူတွေကဒီလူများအချိန်မျိုးမှာသွားပြီးတော့ဒီလူလူတွေကိုထိုက်ခိုက်တယ်ဆိုတဲ့ဟာကကျွန်တော်တို့ကတော့လုံးဝမသိနိုင်ဘူးဆိုတဲ့ဟာကအကြတော့ကျွန်တော်တို့ကသိချင်ချင်ပြောလို့ရတယ်
ပြီးခဲ့တဲ့နှစ်အစိုးရလုံခြုံရေးကင်းစခန်းတွေကိုအေအားစီစံဖတ်သမားတွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အစိုးရစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ဒေသခံမွတ်စလင်သိန်းချီဟာနယ်ဆက်ဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသိမ်းရှောင်သွားခဲ့ရပါတယ်။တကယ်လို့နယ်မြေရှင်းလင်းရေးတိုင်းမှာမွတ်စလင်တွေကိုဥတီချက်ထားစုံစမ်းစစ်ဆေးမှုတွေလုပ်နေမယ်ဆိုရင်တော့ဆက်နေရကြမယ်မထင်ဘူးလို့သူကပြောပါတယ
်။ဘာပြဿနာဖြစ်ဖြစ်ကျွန်တော်ကောင်းပေါ်ဘူးပုံချမယ်ဆိုရင်တော့ချန်နေတဲ့လူတွေကတွတ်ပြေးမှာပေါ့အဲ့ဒါရှိတယ်။ဒီမှာမောင်တော်နဲ့ပုတိတော်မှာပြဿနာတွေပေါ်လာတိုင်းလူတယောက်အသက်ခံရတိုင်းအဲ့ဒါကျွန်တော်မွတ်စလင်တွေလုပ်တယ်ဆိုပြီးတော့အခုပုံချပြီးတော့အလွန်အကျွံအင်အားတွန်းပြီးတော့နေနေရှင်းလေးတွေလုပ်မယ်ဆိုရင်ကျွန်တော်လူတွေကနေရမှာမဟုတ်ဘူး
မောင်နှောဒေသတွင်6နဲ့ကို9ဖမ်းသွားတဲ့ဒေသခံမရမာကြီးလူမျိုးနှစ်ဦးနဲ့ရခိုင်လူမျိုးနှစ်ဦးတို့တိုက်ခိုက်ခံရတဲ့အခြေအနေနဲ့ရခိုင်ဒေသခံနေကြားမှာဆွေမှုတွေနဲ့ဖြစ်ပွားနေတဲ့အနေအထားကိုလည်းရခိုင်မျိုးသားပါတီရသေတောင်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကအခုလိုပြောပြပါတယ
်ဒီမရမာကြီးနှစ်ယောက်နဲ့ရခိုင်အင်းနေရောက်ကလည်းစားဝဲနေရအတွက်ငါသောချရတယ်ပေါ့နော်သူတို့လေကလေးနဲ့လော်တက်ကလေးနဲ့သောချရတယ်ဒါပေမဲ့အဲ့ဒီနေရောက်လည်းရောက်တော့တယ်နောက်တကယ်နှစ်ရက်မှပဲသူတို့ကိုဒီလေလိတဲ့တန်ရာတွေနဲ့ပေးဆုံးနေတာတွေ့ရပါတယ်အဲဒါကြောင့်ဒီကျမတို့ရခိုင်ပြည်နယ်မြောက်ပိုင်းကြီးတင်းကြီးအေးချမ်းမုံကပေါ့နော်မရရှိတဲ့အခြေအနေကိုပေါ်ပြနေတာတယ်ဆိုတော့ဒီလိုမျိုးပြဿနာတွေဖြစ်နေလို့ရှိရင်လည်းလုံခြုံရေးပိုင်းကဘာပဲဖြစ်ဖြစ်အားနည်းနေတာကိုလည်းတွေးနေရတယ်။အခုဒီဆုံးသွားတဲ့နေရာတွေကိုလည်းတော့ဖို့အစီအစဉ်ရှိပါတယ်။အဲ့တော့မှသူတို့ဒေတာသူတို့ရဲ့နေထိုင်တဲ့တိုင်းရင်းသားတွေရဲ့အသံကိုနားထောင်ပြီးတော့မှကျမတို့ဗတ်ဆက်လုပ်နေလေဘောနောအရာလေးတွေကိုသူဆက်လုပ်ဖို့ရှိပါတယ်လို့ပြောချင်ပါတယ
်။လက်ခိုင်ပြည်နယ်လွှတ်တော်ကဘူးတိတော်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကတော့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေဘက်ကရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုရခိုင်ပြည်နယ်တွင်တည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးမှုရှိအောင်လုံခြုံရေးကိုပို့ပြီးတော့မှစနစ်တကျစီစဉ်ဆောင်ရွက်ပေးဖို့အစီရင်ခံစာတင်သွင်းတိုက်တွန်းနေတဲ့အကြောင်းလည်းအခုလိုပြောပြပါတယ်။အဲ
ကျွန်တော်တို့ကြားသလောက်ဆိုရင်ကျွန်တော်လုံခြုံရေးကတော့အခုစခန်းဘူပဲကိုလို့ကဒီလုံခြုံရေးယူထားတာတော့ပြည့်ရှိတယ်ပြည်သူလူထုအပေါ်မှာအဲ့လိုအလားလုံခြုံရေးမပြည့်နိုင်ဘူးတရားဥပဒေစိုးမိုးမှုမရှိနိုင်ဘူးအဲ့ဒီအတွက်ကြောင့်အခုလိုဖြစ်ရတာဖြစ်တယ်ဒီပြည်သူတော်တဲ့သူရှာတဲ့အခါမှာလောက်လူကိုသွားပြေးတာတော့မှကျွန်တော်တို့ဒီတက်ခင်ပြည်တော်သားတွေလာလူငယ်ရသူညာကပြီးတော့အဲ့လိုအဲ့တော့နေထိုင်ကိုဝင်ပြီးတော့ရှာလို့ရတယ်ဒီလောက်လူကိုပြည်တယ်လို့အဲ့လိုကိုကျွန်တော်တို့ကြားတယ်ငယ်နောက်ပြီးတရားဥပဒေစိုးမိုးမှုမရှိတဲ့တဲ့ကြောင့်ဒီအဲ့ဒီပြဿနာတွေဖြစ်တဲ့အဲ့ဒီအတွက်ကြောင့်အလားကျွန်တော်တို့ရခိုင်ပြည်နယ်စိုးမိုးပြည်တော်စုစိုးမိုးတော့တော့ကျွန်တော်တို့တော့ဒီတောင်းဝန်ယူထားတဲ့အချင်းအခါအစိတ်ပိုက်တွေမှာကျွန်တော်တို့ပြည်သူလူထုကိုတော့လူ့ကျုံမှုပြည်နိုင်ဖို့အရေးကြီးပါတယ်တရားဥပဒေစိုးမိုးမှု အဲ့လိုပြင်းနေအရေးကြီးပါတယ်ဒါတွေကလည်းကျွန်တော်တို့ကလက်တော်မှာတင်ပြထားပြီးတာဖြစ်တယ်ဆိုတော့ကျွန်တော်အနေနဲ့ပြောချင်လို့ပါတယ်ခင်ဗျာ
ရခိုင်မြောက်ပိုင်းကျန်းမာတိုက်ခိုက်မှုတွေနောက်ပိုင်းနယ်မြေရှင်းလင်းမှုတွေအတွင်မှာတော့ရိုဟင်ညာမွတ်စလင်တွေအပေါ်မှာစစ်တပ်ဘက်ကလူမျိုးတုံးတက်ဖြတ်မှုအထိလူခွေချိုးဖောက်မှုတွေဆူဆူဝါးဝါးကျူးလွန်ခဲ့တယ်ဆိုပြီးကုလသမဂ္ဂဘာဝင်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာအတိုင်းဝိုင်းကဆွဆွဲပြောဆိုထားကြတာပါမြန်မာအစိုးရဘက်ကတော့ဒီအပေါ်မှာညှင်းဆန်ထားပြီးတစ်ဖက်နိုင်ငံကိုတိန့်ချောင်သွားတဲ့ဒုက္ခသည်တွေရဲ့အရေးပူးပေါင်းဆောင်ရွက်နေပါတယ်ဆိုတာကိုသတင်းထုတ်ပြန်ထားပါတယ်ရှင်